ရှမ်းပြည်နယ်အတွင်းအမည်မသိဒေသခံတိုင်းရင်းသားချုပ်ဦးကိုမြန်မာစစ်တပ်ကဖမ်းဆီးနှိပ်စက်နေတဲ့ဗီဒီယိုမှတ်တမ်းနေစနေနေ့ကထွက်လာပြီးတဲ့နောက်အဲ့ဒီလူတွေဘေးကင်းလုံခြုံစွာရှိစေအတွက်အာဏာပိုင်အနေနဲ့ချက်ချင်းစုံစမ်းစစ်ဆေးဖို့45 စစ်တမ်းခမောင်းနယ်မျက်နှာကိုရိုက်တာပါရိုက်တာစတဲ့ကျူးလွန်မှုတွေပြုလုပ်နေတာကိုပြသထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသကလို့ယူဆရတဲ့ဗီဒီယိုမှတမ်းတဲ့ကအဲ့ဒီလူတွေရဲ့အခြေအနေကိုမြန်မာအစိုးရအနေနဲ့ချက်ချင်းစုံစမ်းပေးဖို့သူတို့ရဲ့အသက်အန္တရာယ်ကိုအကာအကွယ်ပေးဖို့တောင်းဆိုကြောင်း45 Rights အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီဗီဒီယိုမှတမ်းဟာ Facebook လူမှုကွန်ရက်ပေါ်မှာမေလ22ရက်မနက်တနာရီဝန်းကျင်လောက်မှာစတင်ထွက်ပေါ်လာခဲ့တာဖြစ်ကြောင်းနဲ့ဗီဒီယိုထဲမှာပါတဲ့တမတော်သားတွေဟာချင်းမြန်တိုင်ရင်း 45 Rights အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီချင်းမြန်တိုင်းရင်းစစ်ဆေးရှိဟာအရင်ကလည်းရှမ်းပြည်မြောက်ပိုင်းဒေသမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့တိုင်းရင်းတစ်ခုဖြစ်ပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့မှာရှိတဲ့အစိုးရတပ်ဖွဲ့တွေဟာဒေသခံတွေကိုမတရားတပ်ဖြတ်တာအဓမ္မပြုကျင့်တာလှုပ်အားပေးခိုင်းစေမှုတွေအပါအဝင်တခြားလူခွင့်ရေး